ဧပြီလ4ရက်မနေ့ကညနေ4နာရီလောက်မှာရန်ကုန်တိုင်းလှဲကူးမြို့ဈေးမှာဘေးကျင်းကပ်ရပ်ဆိုင်တစ်ဆိုင်ကလူငယ်2ဦးရဲ့ခိုက်ရန်ဖြစ်မှုကနေတဆင့်မြို့ပေါ်ကနေအိမ်တွေနဲ့ဈေးဆိုင်တချို့ကိုလူစုလေဝင်းနဲ့အကြမ်းဖက်တိုက်ခိုက်ဖျက်ဆီးမှုတွေအထိဖြစ်သွားခဲ့ပါတယ်။အဲ့ဆိုင်တစ်ဆိုင်ဟာဗမာပိုင်နဲ့ဆိုင်နဲ့မွတ်စလင်ပိုင်နဲ့ဖျောင်းဆိုးဆိုင်တွေဖြစ်ပြီးသူတို့2ဦးကလွန်ခဲ့တဲ့လပိုင်းတွေကတည်းကအချင်းများတာတွေရှိခဲ့လို့ရဲစခန်းမှာခံဝန်ကတိလက်မှတ်ရေးထိုးထားကြတဲ့သူတွေဖြစ်တယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်လို့ဘာသာရေးပြည်ပကအသွင်နေပြင်းရင်းရဆောင်ရွက်နေတဲ့နိုင်ငံရေးကျင်းသားဟောင်းကိုထွန်းကြီးကအခုလိုပြောပြပါတယ
်။ရခုပြည်မှာသူတို့ဈေးရောက်ကြတာလေ။ဈေးမစိုးစားရင်ဖြစ်တဲ့အခါကျတော့ကိုယ့်ရဲ့ဒီမဲ့အချင်းများရပါဗျာ။ဒီနေ့မတိုင်ခင်မှာသူတို့ဒရော့ကစားလေးတွေဖြစ်တယ်ပေါ့ဗျာ
။မနေ့ကညနေမှာတော့တဆိုင်နဲ့တဆိုင်ထပ်မံအချင်းပွားတဲ့အခါမှာတစ်ဖက်ဆိုင်ကအသက်18နှစ်အရွယ်မောင်ရန်အောင်ကိုကိုဆိုသူကတစ်ဖက်ဆိုင်ကအသက်20အရွယ်ကိုသက်ပိုင်ဦးဆိုသူကိုဆိုင်မှာရှိတဲ့ကတ်ကြီးနဲ့ထိုးလိုက်လို့မျက်လုံးအောက်ဒဏ်ရာသွားသလိုကိုထီလက်ရောက်ကျူးလွန်တဲ့လူငယ်ကလည်းထွက်ပြေးသွားပြီးဆွေမျိုးအိမ်တအိမ်မှာပုန်းနေခဲ့ပါတယ်။အဲ့ဒီနောက်ဒဏ်ရာသွားတဲ့လူငယ်ကိုစေးုံပို့လိုက်သလိုကျူးလွန်တဲ့လူငယ်ကိုလည်းရဲကထိန်းသိမ်းလိုက်ပါတယ်။ဒါပေမဲ့အမည်မသိလူအုပ်ကြီးတို့ကလှဲကူးမျိုးမွတ်စလင်တွေရဲ့နေအိမ်တချို့နဲ့ဈေးဆိုင်တွေကိုတိုက်ခိုက်ဖျက်ဆီးလိုက်ကြတယ်လို့သိရပါတယ်။ဒါနဲ့ပတ်သက်လို့ကိုထွန်းကြီးကအခုလိုပြောပါတယ
်။အဓိကတော့ဘာသာနဲ့တော့မဆိုင်ဘူးဗျ။ဒီနေ့အရောအဝယ်ပေါ့ဗျာ။ဒရော့ကစားလေးတွေဖြစ်တယ်ပေါ့ဗျာ။မွတ်စလင်ကလေးကရန်အောင်ကိုကကတိနဲ့တွေ့လိုက်တယ်သူတို့ဖျားမစိုးဖျက်တဲ့ကကြီးလေသို့ပြီးတော့ထွက်ပြေးသွားတာစိတ်ရောက်တယ်လူကလည်းစိတ်ရောက်သွားတယ်ဗျာကလေးကဆက်ဆက်တမျိုးကြည့်တော့အတူတော့အဲ့လက်ခုစိတ်အောင်ပို့တာပေါ့ဗျာဆိုတော့ရဲရလေအရဲလုထုံးလို့ဒီအရာတစ်ပတ်ကလူနာတစ်ပတ်ကကျွလို့နေပြီဆိုပြီးတော့ခဏကြည့်ရတယ်လှုပ်ပြီးတော့အေးစီစီဖြစ်သွားပြီဗျာဘာပဲကမီးဖားရင်ရှင်းတဲ့အခါကျတော့ဘာပဲအချင်းကြီးတယ်ဗျာဒါပေမဲ့အဲ့ဒီမှာလှုပ်တော်တဲ့အုပ်စုကအခုချိန်ဒီလှုပ်တော်နေသေးတယ
်တိုက်ခိုက်ခံရမှုတွေကြောင့်ဒဏ်ရာသူတချို့လည်းရှိခဲ့ပါတယ်အဲ့လူတွေနဲ့ပတ်သက်လို့လေကိုထွန်းကြီးက
လက်ကူကနေပြီးတော့ကျွန်တော်ကဆေးရုံကြီးကို6ယောက်တဲလာလေမအား6ယောက်ကြားနေအောင်အမှန်တောင်ကျမှာ90မြန်လမ်းနဲ့လူသိမ်းနေလမ်းမှာ2ယောက်အများနဲ့လူရှိနေတယ်။တရားဆက်ရှင်လမ်းမှာ2ယောက်ပေါ့သူတို့ဒဏ်ရာရတဲ့ဒါပေမဲ့စိတ်မကောင်းစရာဒဏ်ရာရနေတဲ့လူနာတွေကိုရောင်းတိုင်းကြီးကအထက်ကပရက်ရှာနဲ့အဲ့ဒီဆေးရုံနေပြီးတော့ဆေးလေးချက်ပြီးတယ်ပတိလေးပတ်ပြီးတော့ဆက်ချင်းဆင်းနေတာလေ
လဲကူမျိုးကအဲ့ဒီအခြေအနေနဲ့ပတ်သက်လို့မြို့နယ်ရဲစခန်းကို RFA ကဆက်သွယ်မေးမြန်းတဲ့အခါရန်ကုန်တိုင်းရဲတပ်ဖွဲ့ဝင်တွေရောက်သွားပြီးအခြေအနေကိုထိန်းသိမ်းနေတယ်လို့အခုလိုပြောပါတယ်
။ဟယ်လိုမရှိပါခင်ဗျာလဲကူမျိုးမရဲစခန်းမှာ
ဟုတ်ကဲ့ကျွန်တော်နေရင်းကျော်ပါကျွန်တော် RFA Washington DC ရုံးကခေါ်တာပါ
ဟုတ်ကဲ့ပါခင်ဗျာ
အခြေအနေတွေအားလုံးငြိမ်သွားပြီလားခင်ဗျာ
အခြေအနေကတော့မငြိမ်သေးဘူးဗျာ
အော်အဲ့တော့ဆရာတို့တွေကလှည့်နေရမှာပေါ့အ
ဲလှည့်တာမို့အဲ့မှာဟိုတိုင်းမှုကိုယ်တယ်မပြန်ပဲထားနေရ
အင်းအားဘလောက်လောက်ချတာနိုင်လဲ
အဲအဲ့ဒါတော့မသိဘူးပဲအင်းကတော့အများကြီးပဲကျွန်တော်ကဒီအဝေးကနေလမ်းကြီးကျွန်တော် control လုပ်နေရတာလေအ
ဲ့တော့ဟိုကရောအခုဘသူတွေရောထိန်းထားသေးလဲ
ကိုကဘသူထိန်းရတော့ထိန်းရတော့လေဟိုဘယ်လိုပြောမလဲကျွန်တော်ပြောလို့မရသေးဘူးနော်အတိအကျဟ
ိုစားဖြစ်တဲ့လူငယ်ရောသူ့ရောထိန်းထားသေးလား
စားဖြစ်တဲ့လူငယ်ဩကိုအဲ့ဒါဆိုကျွန်တော်ပြောအောင်မယ်ဒီကနေ့ပတ်သက်တဲ့ကျွန်တော်မြို့နယ်မှုရုံလမ်းမိလိုက်လေနော
်အခုကျွန်တော်ကြားနေတာဒဏ်ရာရတာတွေရှိတယ်ရန်ကုန်တက်သွားတယ်လို့ကြားလို့လေ၈ယောက်လောက်ရှိတယ်လို့ကျွန်တော်ပြောလို့
ဟုတ်ကဲ့အဲ့ဒါကြတော့ဟိုကျွန်တော်ကတရင်အတိမပြူရသေးဘူးလေအထက်ဆင်းရတော့တရင်အတိပြူမှပြောလို့ရမှာလေဟုတ်ကဲ့အဲ့ဒါကြောင့်မလို့ပါကျွန်တော်တို့အဆင့်နောက်နဲ့ပြောလို့မရဘူးလေ
အော်ဟုတ်ကဲ့ဟုတ်ကဲ့ညမထရအမိတ်ထုတ်လိုက်တယ်ဆိုဟုတ်လားဗျ
ဟုတ်ပါတယ်ခင်ဗျ
ဗဒနာရဗဒနာကြီးလေ
ည6မိနစ်6ပ
ါဟုတ်ကဲ့ဟုတ်ကဲ့အဲ့ဒီနောက်မြို့နယ်အုပ်ချုပ်ရေးမှူးရုံးကိုလည်းဆက်သွယ်မေးမြန်းကြည့်ပါတယ
်ဟုတ်ကဲ့မရှိပါဘူ
းအော်ဟုတ်ကဲ့ဆရာကြီးကျွန်တော်နေရင်ကျော်ပါ RFA ကျွန်တော် Washington DC ရုံးကခေါ်တာပ
ါဟုတ်ကဲ့
ချင်းနေဘလို့ရှိလဲလို့ပါငြိမ်သွားပြီလားဖြစ်နေတော့ပဲလားသိကျင်လို့ပါ
ဖြစ်တော့ပါပြီးပါပါ
ဟုတ်ကဲ့ဟုတ်ကဲ့အဖမ်းစီရောဘလောက်လောက်ရှိလဲခင်ဗျာ
ရှိပါဦးဗျ
ာအော်စားဖြစ်တဲ့ကလေးကိုထိန်းထားတယ်ဆို
ဟုတ်ထိန်းတော့ထိန်းတာလေ
ဟုတ်ကဲ့တချို့ကျွန်တော်ပြောတယ်ဟိုဒဏ်ရတဲ့လူအမျိုးသမီး6ယောက်နဲ့အမျိုးသား2ယောက်တဲ့ရန်ကုန်တက်လာတယ်ပေါ့နော်အဲ့လိုကြားလို့ဒဏ်ရရတာအလုံးဘလောက်လောက်ရှိလဲ
အဲ့ဒါလောလောဆယ်တော့ကျွန်တော်လည်းဟိုမသိသေးဘူးဗျာ
အဲ့တော့အခုလဲကူးမှာတော့ညမထွက်ရအမိန်ထုတ်ထားတယ်ကြားလို့
ဟုတ်ပါတယ်ခင်ဗျာ
မြို့နယ်မှုရုံးကတောင်ကြအရာရှိတူဖြေဆိုသွားတာပါခင်ဗျာ